အစိုးရတက်လက်ထက်လုပ်ငန်းစဉ်တွေထဲတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးဖော်ဆောင်ရေးအပါအဝင်ဒုက္ခသည်တွေရေးဦးစားပေးလှုပ်ဆောင်သွားမယ်အကြောင်းဂျပန်ရောက် NLD ပါတီထိပ်ပိုင်ကောင်းဆောင်တူဦးဖြစ်တဲ့ဦးညာဝင်းကဂျပန်ရောက်မြန်မာနိုင်ငံသားတွေကိုပြောဆိုလိုက်ပါတယ်ဂျပန်ရောက်မြန်မာနိုင်ငံသားတွေဘက်ကလည်း NLD ဦးဆောင်တဲ့အစိုးရတဲ့အပေါ်သူတို့ကူညီဆောင်ရွက်ပေးနိုင်တာတွေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခင်အကျင်းနဲ့ပတ်သက်ပြီးမင်းမြန်ဆွေးနွေးခဲ့ကြပါတယ်အသေးစိတ်ကိုတော့မဆုမုံကဆက်သွယ်စုံစမ်းတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါ2015ရွေးကောက်ပွဲမှာအစိုးရအသစ်ဖွဲ့စည်းနိုင်မဲ့အထိပြည်သူ့ဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဗဟိုကော်မတီဝင်တဦးဖြစ်သူဦးညံဝင်းဟာဂျပန်အစိုးရရဲ့ဖိတ်ခေါ်ချက်နဲ့ဂျပန်နိုင်ငံကိုရောက်ရှိနေချိန်ဒီကနေ့နိုဝင်ဘာလ29ရက်နေ့တနင်္ဂနွေနေ့မနက်ပိုင်းဂျပန်နိုင်ငံတိုကျိုမြို့မှာဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံခဲ့ပါတယ် NLD ဦးဆောင်တဲ့အစိုးရအသစ်ရှေ့ဆက်လှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေနဲ့ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့ဒုက္ခသည်တွေအရေးနဲ့တယ်လို့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေကိုဥညံဝင်းကရှင်းလင်းပြောကြားခဲ့တယ်လို့ဂျပန်နိုင်ငံရောက်မြန်မာတဦးဖြစ်တဲ့ဥကျော်သူကအခုလိုပြောပြပါဗျ။ဒ
ီအကျော်လည်းပြောမယ်အနေထားတော့ပေါ့နော်အစုံပေါ့နော်နောက်တစ်ခုကတော့ဒီဥပဒေအရနဲ့ပတ်သက်ပြီးဟိုမြန်မာစစ်တပ်ကိုတရားစီရင်တဲ့ဘိုင်းနဲ့ပြည်သူ့ကိုတရားစီရင်တဲ့ဘိုင်းကွဲနေတဲ့အနေထားတော့ပေါ့နော်ဥပဒေအရဘိုင်းတော့နောက်တိုင်းသားဒေသတွေကအရင်ကိစ္စတော့နောက်အခုအစီအငြိမ်းငြိမ်းပရောဆက်တွေပါတော့ပေါ့နော်နောက်ဆုံးတစ်ခုကတော့ရင်ဂျာတန်ဂါလီတို့လို energy policy ပေါ့နော်အားလုံးမြေပါ။သူပြောတဲ့အနေထားကိုလည်းအားလုံးကရှင်းတဲ့အနေထားရှိတာပေါ့နော်ဒီတိုင်းသားတိုင်းသားတယောက်သူတို့နေနေဒါတွေနေတိုင်းတော့ federal ပြည်ထောင်စုနေတိုင်းအခုဆက်နေပြီးဖြစ်ပေါ်နေတဲ့ဖြစ်ပွဲနေတာပါနဲ့အားလုံးမြေပါပေါ့နော်ဒီကောင်နောက်တစ်ခါဒီနေတိုင်းလုပ်ငန်းစီတွေမှာ energy ကနောက်ထပ်ဒီတိုင်းပဲဆက်သွားမလားနေထားတော့နောက်တော့ energy ဘူဝါရလေးနေနေမြေနေတိုင်းဆက်ရှိပါတယ်မပြပါပါကြည့်တော့ကတူဒီနောက်သွားတဲ့ထက်မှဘလို့များဆက်ပြီးွားပြင်မယ်ဆွဲနေတာကိုပြတဲ့ခါမှာတော့အကယ်ဥညာဝင်ကတော့ဒီအခုချိန်မှာတော့စိုးရမှုတွေဒါမဲ့သူတို့စိုးရတက်လာတဲ့ခါမှာဒီပြပါရောက်ဒုက္ခတွေမှာနိုင်ငံသားတွေကိုဒီတက်ပို့ပြီးစောက်ရှောက်မယ်ပေါ့နော်ဥမာထိုင်းနဲ့ဥမာစင်ကြပါတော့နော်အဲ့လိုပဲမှာနိုင်ငံတွေနဲ့နေဆက်တွေသားတွေကိုနေဆက်တွေသားမှာရုံးကန်းတွေဖွင့်ပြီးမှာနိုင်ငံသားတွေစောက်ရှောက်မယ်ဆိုရင်ပို့ပြီးစင်ပြင်မယ်ကြောင့်အဲ့တော့နောက်တစ်ခုကသူတို့အပိုင်းတက်လာမဲ့စိုးရနေနဲ့အဲ့လိုနိုင်ငံသားတွေကာကွယ်ပြီးဒီတက်ပို့ပြီးွားအောက်ဆောင်ပြည်တို့စီစဉ်ထားနေတာကိုလည်းသူရှင်းပြပါပါမယ
်။ဦးညံဝင်းနဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဦးအောင်ထွန်းလင်းကလည်းအခုလိုမျိုးရွေးကောက်ပွဲအပြီးအနိုင်ရပါတီခေါင်းဆောင်တဦးရောက်ရှိလာတဲ့အပေါ်မှာဝမ်းသာကြိုဆိုကြပြီးတော့ဦးညံဝင်းဘက်ကဂျပန်ရောက်မြန်မာနိုင်ငံသားတွေတိလို့တဲ့အချက်တွေရှင်းလင်းပြခဲ့တဲ့အပေါ်ကျေနပ်မှုရှိပါတယ်လို့ပြောပါတယ်
။သူတော်တော်ကိုယ်နဲ့နည်းနည်းပြောပါတယ်ပြပြသားသားလည်းပြောပါတယ်ကျွန်တော်တို့လူလူထူးထူးလည်းရှိပါခင်ဗျာဒီဆိုရဖိတ်ခေါ်တဲ့စီစဉ်နဲ့လာတဲ့အချိန်မှာကျွန်တော်တို့ဒီလိုအခုကျွန်တော်တို့ဒီအချိန်ပေးပြီးတော့ဗောနော်သူမအားတဲ့ခင်ဗျာဒေါက်တာတော့ဒါကျွန်တော်သူ့ကိုလည်းအရင်အားနာပါတယ်အသက်ကြီးရလူကြီးတယောက်ဒီပန်းဆိုရယာပြီးတော့လည်းအေးနေပြီလေအဲ့အချိန်မှာသူလာပြီးတော့ကျွန်တော်ကိုလူလူထူးထူးကပြောဆိုသွားတာလေတကယ်မိသားစုဝင်တယောက်တွေ့ရလို့ပါလေခင်ဗျာအခုအဲ့လိုခံစားရပါခင်ဗျာကျွန်တော်တို့အဓိကခိုင်ပြောနေကြတော့ဒီတိုင်းရင်းသားဒေသတွေနဲ့ဟိုပြည်ကကိစ္စတွေဗောနော်သူအဲ့ဒီကိစ္စတွေသူတို့အဓိကထားပြီးတော့အမျိုးသားညီညာဆွေးနွေးကိစ္စလည်းဆောင်ရွက်နေသလိုဒီသူဟာဒီနိုင်ငံရေးအကျဉ်းသားလုံးယောက်ကြီးမာလည်းသူကျွန်တော်တို့မေးတဲ့မြန်တဲ့ချိန်မှာတော့နော်ဒီဟဲ့လက်ရှိမြန်မာနိုင်ငံကနိုင်ငံရေးကျင်းစာရအများကြီးရှိနေသေးတဲ့ကိစ္စကိုတို့အဓိကထားပြီးကြိုင်နေဆောင်ရွက်မယ်ဆိုတာကိစ္စမျိုးပေါ့နော်ကျွန်တော်ဒီဟာအဓိကကြားရင်းနဲ့ဆက်လေးပြောကြပါရစေခင်ဗျာ
အရင်ဆိုရလက်ထက်တွေတုန်းကမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့နိုင်ငံတကာမှာ NLD လွတ်မြောက်နယ်မြေဌာနခွဲတွေအဖြစ်ရပ်တည်ပြီးဒီမိုကရေစီရဲ့လှုပ်ရှားဆောင်ရွက်ခဲ့ကြပေမဲ့လို့အခု NLD အဆိုရလက်ထက်နိုင်ငံတကာရောက်ပါတီဝင်တွေဘလို့ရပ်တည်ဆောင်ရွက်တဲ့နည်းစကားကိုလည်းဆွေးနွေးခဲ့ကြတယ်လို့ဦးအောင်ထွန်းလင်းကအခုလိုပြောပြပါဗျာ။
နိုင်ငံရေးအခြေအနေတခုကခုဒီ NLD ရပ်တက်သွားပြီဆိုတော့ပြောင်းလဲသွားပြီလား။အဲ့ဒါဆိုတော့ကဒီအပြင်မှာရှိနေတဲ့အဖွဲ့အစည်းတွေပေါ့နော်။ဘလို့ရည်ရည်ရမယ်နောက်ပြီးတော့ဒီ NLD LA ဆိုတဲ့အဖွဲ့ကြီးရှိရမလားကျွန်တော် Liberty Area လွတ်မြောက်နေပြီပေါ့နော်အဲ့တော့အဲ့ဒီအဖွဲ့ကြီးဘလို့ရည်ရည်ရမလဲဆိုတိုင်းဟာအဓိကကျွန်တော်ကတော့ကျွန်တော်နားထောင်ရတာအဲ့ဒါလေးတော့ကြိုက်ပါတယ်အပြင်လို့ဆိုတော့ NLD ဆိုတာကလောဆယ်ကျွန်တော်မြန်မာနိုင်ငံမှာမဲလဲနိုင်သားကြီးပေါ့နော်ဒီလွတ်မြောက်နေပြီဆိုတဲ့စကား LA ဆိုတဲ့စကား Liberty Area ဆိုတော့မလို့ရတော့ဘူးဆိုတဲ့ပါတယ်ပေါ့နော်အဲ့တော့ဒီမှာရှိတဲ့အဖွဲ့ကြီးတွေအဲ့ရည်ရည်မှာဆိုရင် unit တစ်ခုစီပေါ့နော်ဗီနိုင်ငံမှာရှိတဲ့ဟာပေါ့ unit ဗီနိုင်ငံမှာရှိတဲ့ unit တစ်ခုဆိုအဲ့လိုရည်ရည်ကကောင်းပါတယ်ဆိုအဲ့ဒီစကားလေးကိုကျွန်တော်တော့စိုက်လို့မှတ်ထားတာပါခင်ဗျာ
ဦးညံဝင်းဟာတိုကျိုမြို့မှာရှိတဲ့ဂျပန်ရောက်မြန်မာမိသားစုတွေနဲ့မနက်ပိုင်းမှာတွေ့ဆုံခဲ့ပြီးတဲ့နောက်ခရီးဆက်ပြီးတော့ကျိုတိုမြို့တော်ဟောင်းကိုသွားရောက်มาပါကျိုတိုတက္ကသိုလ်မှာအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်သူတေသနာလုပ်ခဲ့စဉ်တော့ကနေရာတွေကိုသွားရောက်လေ့လာมาဖြစ်ပြီးကျိုတိုတက္ကသိုလ်မှာပညာသင်နေတဲ့မြန်မာကျောင်းသားတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ဒီနောက်မှာတော့တိုကျိုမြို့ကိုပြန်လာมาဖြစ်ပြီးဂျပန်နိုင်ငံကနေဒီဇင်ဘာလ3ရက်နေ့မှာပြန်ဖို့လက်တလောစီစဉ်ထားတယ်လို့သိရပါတယ်ရှင်